အမေရိကန်ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့ကနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့ရတာဒီကနေ့ဆိုရင်19နှစ်ပြည့်သွားပါပြီ။အကြမ်းဖက်တိုက်ခိုက်မှုအယ်ကိုင်ဒါအကြမ်းဖက်သမားတို့ပြန်ပြီးဆွဲထွာရကခီးတယ်ပြီးပြန်သိမ်းယူခဲ့တဲ့ United League ောင်းလမ်းကလည်းအမှတ်63ပြတ်ကျသွားခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗီလ်အနီးကအထိမ်းမှတ်နေရာမှာကျင်းပမယ့်အောက်မေ့ပွဲအခမ်းအနားကိုသမ္မတဒေါ်နယ်ထရမ့်တက်ရောက်မှာပါ။Patriot Day နိုင်ငံတော်ချင်းမြတ်နိုးတဲ့နေ့ဖြစ်သတ်မှတ်ထားတဲ့ September 17ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာဒီလိုဆိုးဝါးတဲ့လူရက်က American ပြည်အောင်စုရဲ့စိတ်ဓာတ်ဒါမှမဟုတ်လွတ်လပ်မှုပေါ်ထားတဲ့ယုံကြည်ချက်တွေကိုပြောင်းမပြစ်နိုင်ဘူးလို့သမ္မတ Trump ကပြောပါတယ်။အကြမ်းဖက်သမားတို့ပြန်ပြီးဆွဲခံထားရတဲ့လေရင်တစင်းနဲ့အသေးခံထိုးစင်းတိုက်ခိုက်ခံခဲ့ရတဲ့ Washington မြို့က Pentagon စစ်ဌာနချုပ်မှာကျင်းပမယ့်အခမ်းအနားကိုတော့တေဆုံးသူမိသားစုဝင်တွေနဲ့အတူဒုသမရမိုက်ပန့်တက်ရောက်မှာဖြစ်ပါတယ်။ဒါပြင်ခီးတဲ့တင်ဒီမစင်းနဲ့ဝင်တိုက်လို့ပြိုကျခဲ့ရတဲ့နယူးယောက်မြို့က World Trade Center မိုးမြော်ညီနောင်တိုက်ကြီးရှိတဲ့ဖြစ်ခဲ့တဲ့ Ground Zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျောင်းသူမိသားစုဝင်တွေရာနဲ့ချီတက်ရောက်မှာဖြစ်ပါတယ်။